ရခိုင်နဲ့ကချင်ပြည်နယ်တို့မှာအကြမ်းဖက်ခုတွေတိုးလာနေတဲ့အပေါ်မှာအထူးစိုးရိမ်တဲ့အကြောင်းနောက်ရခိုင်မှာ9နှစ်ကြာလာပြီဖြစ်တဲ့မွတ်စလင်ဒုက္ခလည်းစခန်းတွေရဲ့အခြေအနေဟာဆိုးရွားပြီးလက်တင်ခံနိုင်ရမှာရှိဘူး။အိုးအိမ်စွန့်ခွာထွက်ပြေးရသူတွေပြန်လည်အခြေချရေးမှာလည်းသူတို့ဆန္ဒနဲ့အညီဖြစ်ရမယ်လို့ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးယူဆအာဆူလာမူလာကပြောဆိုလိုက်ပါတယ်။6ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာကိစ္စရေရှည်ဖြည့်ရှင်းချက်ထွက်ပေါ်လာရေးအတူပူးပေါင်းဆောင်ရွက်နိုင်ခြေတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်နဲ့အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာရဲ့မေလ9ရက်နေ့ကနေ14ရက်နေ့အထိ6ရက်တာမြန်မာခီးစဉ်အတွင်းမှာတော့ရခိုင်နဲ့ကချင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်တွေတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့မြေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်တာဝန်ရှိသူတွေနဲ့လည်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွင်ကအိုးအိမ်ဆုံးခွာထွက်ပြေးရသူတွေအရေးဆွေးနွေးခဲ့ပါတယ်။နိုင်ငံတော်ကပြည်ပခန့်တန်းခံရသူတွေအကာအကွယ်မဲ့သူတွေကိုကာကွယ်ပေးရင်းနဲ့လူသားချင်းစာနာထောက်ကူမှုဆိုင်ရာအကူအညီတွေရင်းရှင်းရရှိရေးလိုအပ်ချက်တို့ကိုအလေးပေးတိုက်တွန်းခဲ့ပြီးအိုးအိမ်ဆုံးခွာထွက်ပြေးရသူတွေအရေးရင်းရှင်းဖြစ်ရှင်းချက်ပြည့်ထလာဖို့အနာပိုင်တို့အနေနဲ့သက်ဆိုင်သူတွေဘေးပင်သူတွေနဲ့အတူဆက်လက်ဆောင်ရွက်ဖို့လည်းပြောဆိုခဲ့တာပါရခိုင်လက်နက်ကိုင်တပ်အေအေနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတွေနဲ့တော့မစ်မူလာတွေ့ခွင့်မရခဲ့ပါဘူးဒါပေမဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာအရသာတွေကိုအကာအကွယ်ပေးရေးတပ်ဆိုင်သူတွေအလုံးတာဝန်ခံကြဖို့တိုက်တွန်းခဲ့ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်ဟက်ကပြောပါတယ
် Ms. Mulder said that she remains extremely concerned about the upsurge in violence in Rakhine and Kachin states which is
ဒီကတဲ့ချောလာပြင်လူပေါင်း3000ကျော်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ရခိုင်နဲ့ကချင်ပြည်နယ်တွင်းမှာအစံဖက်မှုတွေပြင်းထန်လာတဲ့အပေါ်အထူးစိုးရိမ်စရာဖြစ်ကြောင်းမစ်မူလာကပြောပါတယ်။ရဲသားတွေကိုကာကွယ်ပေးဖို့နဲ့လူသားချင်းထောက်ကူမှုတွေကိုဝင်ရောက်ခွင့်ရဖို့တပ်ဆိုင်သူအလုံးအနေနဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေတွေကိုလိုက်နာကြဖို့လဲသူကတိုက်တွန်းပါတယ်
။အခုနောက်ပိုင်းအိုးအိမ်ဆုံးခွာထွက်ပြေးရမှုတွေမှာလိုအပ်ချက်စ်တွေကိုနောက်6လကြာဖြည့်ဆည်းနိုင်ဖို့အတွက်လဲရန်ပုံငွေရမယ့်နည်းလမ်းတွေကိုကုလသမဂ္ဂလူသားချင်းစာနာထောက်ခံမှုဆိုင်ရာယုံလက်အောက်ကအရေးပေါ်တုံ့ပြန်ကင်တွယ်ရေးရန်ပုံငွေအဖွဲ့နဲ့မြန်မာလူသားချင်းစာနာထောက်ခံမှုဆိုင်ရာရန်ပုံငွေအဖွဲ့ MHF တို့စဉ်းစားသုံးသပ်နေကြောင်းလည်းပြောပါတယ်။အိုးအိမ်ဆုံးခွာထွက်ပြေးရသူတွေအနေနဲ့သူတို့စာနာအလျောက်ဘေးကင်းလုံခြုံမှုရှိရှိလူကုန်သိက္ခာနဲ့အညီထိုင်နေပြန်ခွင့်ဒါမှမဟုတ်လေသူတို့စိတ်ကြိမ်နေရမှာပြင်းတဲ့အခြေချခွင့်ကိုလေမစ်မူလာကအလေးပေးဆွေးနွေးခဲ့ကြောင်းခီးစဉ်ပြီးထုတ်တဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ကူမှုဆိုင်ရာရုံးရဲ့ပြညာချက်မှာဖော်ပြပါတယ်။ရခိုင်နဲ့ကချင်ပြည်နယ်ကိုကိုယ်တိုင်တွားခဲ့တဲ့မစ်မူလာကဘာတွေတွေ့ရှိခဲ့တယ်လဲဆိုတာကိုလေကုလသမဂ္ဂအကြီးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟင်ဟက်ကအင်တာနက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
More than 270,000 people are internally displaced, including the 128,000 Rohingya and Tamang people who remain
confined. ခေတ်ကြီးနေတွင်းကစခန်းတွေထဲမှာကန့်တက်ခံထားရတဲ့ရိုဟင်ဂျာနဲ့ကမန်လူကြီးတသိန်း 28,000 အပါအဝင်လူပေါင်း 28,000 ကျော်ဟာနိုင်ငံတွင်းအိုးအိမ်ဆုံးခွာနေထိုင်နေကြရုံပဲဖြစ်ပါတယ်။စခန်းတွေပိတ်သိမ်းမှုတိုင်းမှာလွတ်လပ်စွာသွားလာခွင့်ဝန်ဆောင်မှုတွေရရှိခွင့်နဲ့အလောက်ကန်ခွင့်လန်းတွေတိုးတက်ရရှိမှုတွေရှိစေရမယ်လို့မစ်မူလာကအလေးပေးပြောပါတယ်။စခန်းပြန်မနေကြတဲ့ရိုဟင်ဂျာတွေလည်းအလွန်အမင်းအခက်တွေ့နေကြတော့မှဖြစ်ပြီးတော့သူတို့အတွက်လည်းအခုလိုဆောင်ရွက်ပေးမှဖြစ်တယ်လို့သူကမှတ်ချက်ပေးပါတယ်။နောက်ထပ်ဆောင်ရွက်ဖို့သူတိုက်တွန်းတဲ့အချက်ကတော့အိုးအိမ်ဆုံးခွာထွက်ပြေးရမှုတွေအကာအကွယ်မဲ့မှုတွေရဲ့ဇနစ်ကိုဖြည့်ဆည်းနိုင်ရေးရခိုင်ကြိုင်ပွဲကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့ဖြစ်ပါတယ်
။နိုင်ငံတော်အိုးအိမ်ဆုံးခွာထွက်ပြေးနေရသူ 28,000 အရေးဖြည့်ဆည်းဖို့မြန်မာအစိုးရကအမျိုးသားမဟာဗျူဟာတရက်ချက်မှဆောင်ရွက်နိုင်ရေးလုပ်နေတာတွေကိုကြိုဆိုကြ။အိုးအိမ်ဆုံးခွာထပြေးရမှုရဲ့ဈေးမြစ်ကိုဖြည့်ဆည်းနိုင်ရေးလက်တွေ့အကောင့်ထဲပို့ဖို့အရေးကြီးကြောင်းခီးစဉ်အပြီးထုတ်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။အိုးအိမ်ဆုံးခွာထပြေးရသူတွေစီကိုတွားရောက်အကူအညီပေးခွင့်ရရေးကန့်သတ်ချက်တွေလှုံ့ထုံးမှုကြီးတွေကရှုပ်ထွေးလွန့်တယ်လို့အကူအညီပေးရဆောင်ရွက်နေသူအများပြားထံကကြားသိရပြီး အကူအညီပေးရင်မှလွယ်ကူအောင်လုပ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ကချင်ပြည်နယ်ထဲကအခြေအနေတွေအခက်အခဲတွေရှိနေစေဆိုပေမဲ့လည်းလူသားချင်းစာနာကူညီမှုဆိုင်ရာဆောင်ရွက်ချက်တွေအပေါ်မှာတော့တိုးတက်မှုတွေရှိကြောင်းနဲ့တပ်တော်ဘက်ကစစ်နယ်ကချင်ပြည်နယ်တို့မှာတစ်ဖက်သက်အပြစ်အခက်ရစဲမှုအပေါ်မှာကြိုဆိုကြောင်းနောက်ထပ်ထပ်တိုးဖို့ကိုလည်းညှို့လင့်ကြောင်းကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မူလာကကြေညာချက်မှာပြောဆိုထားပါတယ်ရှင်။